ရခိုင်ပြည်နယ်မောင်းတောမြို့နယ်မှာပိုလီယိုရောဂါတွေ့ရှိရတဲ့ပတ်သက်လို့ရန်ကုန်မြို့အခြေဆိုင် WHO အဖွဲ့ရုံးကိုဆက်သွယ်မေးမြန်းရမှာပထမဆုံးအခုရောဂါဖြစ်နေတာဟာရခိုင်ပြည်နယ်အတွင်းမှာပဲလားရောဂါဘယ်လိုဖြစ်တာတွေ့ရပါသလဲလို့မေးမြန်းရမှာ WHO ဆေးရာရှိဒေါက်တာနီဟာဆင်းကအခုလိုပြန်ဖြေပါတယ်
At present, we have even gone for outside the Rakhine also, and samples has been taken. So we are waiting for the results. So we can say that this outbreak is confined to.
No, no, the WHO only. The Rakhine region, the Myanmar area, Bodu Yoga, Sesi Dai, Lok Thapa, the Namuna Sesi Jai, Utah, Bichi, Bima, Chigoro, Sauni, the Chapa, the. No, no, the Bionai, the Lokaro, the Rakhine region, the Myanmar area, Chini, Dalu, Bionai, Myanmar area, Lok Thapa, Niha, Singa, Bio, Thapa.မနေ့ကမန္တလေးတိုင်းပြည်ထောင်စုမြို့နယ်မှာတွေ့ခဲ့တာကဆေးကနေချုံယွင်းချက်ဖြစ်လို့ယောဂဖြစ်တာဖြစ်ပြီးကူးစက်ယောဂမဟုတ်တဲ့အကြောင်းဒါပေမဲ့အခုရခိုင်ပြည်နယ်မှာတွေ့ရတဲ့ပိုလီယိုယောဂပိုးဟာကလစ်တငယ်တဦးကနေတဦးကိုအလွယ်တကူကူးနိုင်တဲ့အဆင့်1ကူးစက်ပိုးဖြစ်တဲ့အကြောင်းအခုလိုဆက်ပြောပါတယ
် This is more danger I mean this is the virus which spread like anything and our latest information is that this virus resembles to the virus circulating inBangladesh
ဒီယောဂပိုးဟာအန္တရာယ်အကြီးမားဆုံးယောဂပိုးဖြစ်ပြီးတဦးကနေတဦးကိုနေရာတိုင်းကနေကူးစက်နိုင်ပါတယ်။ကျွန်တော်တက်ခွဲခန်းကရတဲ့အခြေအရဒီမောင်းတော်မြို့နယ်ကပိုလီယိုယောဂပိုးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာကူးစက်ဖြစ်ပွားနေတဲ့ယောဂပိုးနဲ့တူနေတာကိုတွေ့ရပါတယ်။ဒီပိုးဟာကလေးတွေစီကိုပိုးရှိတဲ့အစားအသောက်တွေကနေကူးစက်နိုင်ပြီးအစာအိမ်ဥလန်းချောင်းကနေပြန့်ပြီးအစားအသောက်မစားနိုင်တော့တဲ့အထိဖြစ်လာစေတဲ့ယောဂပိုးဖြစ်ပါတယ်လို့ဒေါက်တာနီဟာဆင်းကပြောသွားတာပါ။လက်ရှိအခြေအနေမှာ WHO အဖွဲ့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားဆောင်ရွက်ချက်တွေနဲ့ပတ်သက်လို့လည်းမြန်မာအစိုးရအနေနဲ့ယောဂဖြစ်တဲ့ဒေသကိုရှောင်းတခင်ကာကွယ်ကူတာရေးအဖွဲ့တွေဆွေးနွေးပြီးကာကွယ်ဆေးတိုက်ကြွရာတွေလုပ်နေတဲ့အကြောင်း WHO နဲ့ UNICEF အဖွဲ့တွေကလည်းနည်းပညာဆိုင်ရာနဲ့ကာကွယ်ဆေးအမျိုးအစားကူတာဆေးစတာတွေမှာအကူအညီပေးနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံနဲ့အချိန်ကယောဂကာကွယ်ကူတာမှုတွေကိုမြန်မာနယ်စပ်ခရိုင်၃ခုဖြစ်တဲ့ Cox's Bazar, Bandarban နဲ့စစ်တကောင်းခရိုင်တွေမှာပြုလုပ်နေပါတယ်လို့ဒေါက်တာနီဟာကပြောပါတယ်ဒီယောဂဖြစ်နေတဲ့အချိန်မိသားစုတွေအနေနဲ့ကလေးငယ်တွေကိုကူးစက်မလာအောင်ဘာတွေလုပ်သင့်ပါသလဲလို့ RFP ကမေးမြန်းရမှာတော့ဒေါက်တာနီဟာကအခုလိုရှင်းပြပါတယ
်usually if they have good sanitary condition it's they need to stop open air defecation and because this is the water or the food which is contaminated so they need to take proper hygiene
မိသားစုတွေအနေနဲ့အမြဲတမ်းအစားအစာထိန်းသိမ်းမှုစနစ်ကောင်းဖို့လိုအပ်တဲ့အကာအကွယ်တွေလုပ်ရပါမယ်တကယ်လို့ကလေးငယ်တွေမှာအကျောသေးပိုလီယိုယောဂါဖြစ်တယ်လို့တန်တရားရှိလာတိုင်းလဲနှိစက်ရဆေးရုံဆေးခန်းကိုတွားရောက်သတင်းပို့ရပါမယ်။ဒါမှသာ WHO နဲ့သက်ဆိုင်ရာကျန်းမာရေးဌာနတွေကဒါဟာပိုလီယိုကူးစက်ယောဂါပိုးကြောင့်လားတခြားအကြောင်းကြောင့်လားဆိုတာကိုစစ်ဆေးကူးတာပေးနိုင်ပါပါ။အဲဒါကတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်မှာပိုလီယိုအကျောသေးယောဂါကူးစက်မှုဖြစ်နေတာတွေနဲ့ပတ်သက်ပြီးရန်ကုန် WHO ကကူးစက်ယောဂါကာကွယ်ရေးဌာနကျန်းမာရေးအရာရှိဒေါက်တာနီဟောင်ဆင်းကို RFI ကမေးမြန်းခဲ့တာပါခင်ဗျာ။